ဒီကဘတ်တော့အသက်ကိုအန္တရာယ်ပေးတဲ့ကာဗွန်မုန်နောက်ဆိုက်ကိုမြန်မာနိုင်ငံရဲ့လူမှုညဉ့်ဉာဏ်မှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြခြင်းပါပါမြန်မာနိုင်ငံမှာကြီးလက်ဒေတာအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လူမှုအရေးအတွေးကရည်ပူရအားဖြင့်ကောင်းတယ်လို့ပြောနိုင်နေမယ်ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စက်တင်ဘာဖော်ပြထားပါတယ်။လူမှုအရေးအတွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအတွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American ပြည်ထောင်စု Texas ပြည်နယ်ကတဘာဝဝင်းကျင် engineer ဒေါ်အေးအေးကြီးကပြောပါတယ
်ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ကြေညာစာထုတ်လိုက်တယ်အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးတွေးထုတ်လိုက်မှုနိုင်ငံများဆိုတာဆန်းမျက်နှာရှစ်မှာထင်တယ်သူကဒီလိုအရေးတွေးရှိရပါမယ်ဆိုပြီးပြောထားတဲ့မှာအေးကာဗွန်မုန်နောက်ဆိုက်ကမပါဘူးအခြားပြည်နိုင်ထူးချင်း outside to sulfur dioxide to ပါတယ်ตัวบาเลสเปียวทาเลยสิไอ้หล่มาปาได้อีหยังสิเนี่ยกบ่จ่ําใหม่ผัวยุโรปสัญญานี่ดุไอ้ยีตุยซ้ําซ้ําอยู่หูยูสออะต้องพี่บาเลยเปียวทาเลยตลอดเลยไอ้หล่มาปาไล่ชิ้นอาพิงใส่แท้มาออดากคาร์บอนมอนอกไซด์อ่ะยีไม่จริงสุนี่ทินทวามขึ้นไหนจะเจ้าရှိတယ်สตาร์เมคาร์บอนมอนอกไซด์อ่ะยีไม่จริงอ่ะหมูตัวเปโกเตไหน
คาร์บอนมอนอกไซด์ฮะอย่างอศีอะนัดอย่าดาไม่ရှိပါဘူးだจ้ะကာဗွန်မုန်နောက်ဆိုက်ဒဏ်ကိုပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူး
။သူ့ကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အရင်အများကြီးရှိတယ်။သွေးထဲမှာသူကအောက်ဆီဂျင်ပယ်နိုင်တဲ့နော်စွမ်းအင်ရှိတယ်။သူ့ရအောက်ဆီဂျင်ပယ်ပြီးတော့နှလုံးတို့အုံနောက်တို့နော်အရင်ကြီးတဲ့ခန္ဓာကိုယ်ရဲ့အစိတ်ပိုင်းတွေပို့ရမှာ။ဒါပေမဲ့အများကြီးများသွားရင်ကာဗွန်မုန်နောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်သွေးထဲမရောက်တော့ဘူး။နည်းသွားတယ်သူ့ရတဲဆောင်နေတဲ့စွမ်းအင်နည်းသွားတယ်။အောက်ဆီဂျင်တဲဆောင်နေတဲ့စွမ်းအင်နည်းသွားတဲ့အခါကျမှလူတွေဒုက္ခဖြစ်တယ်။နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငကိုယ်ထဲကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်မရဘူးဖြစ်နေတာ။သူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့အနေချင်းကနေလုံမယ်ဒါမှမဟုတ်အခုအားဆင်နေဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငကိုယ်ထဲကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မုန်နောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမှတ်မှအောင်ပြီးစူးပြီးပြက်လာတယ်။ကျလာနှလုံးရောဂါဆိုသူတို့ကိုဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးသူအသက်ဆုံးရှုံးနေတယ
်ကာဗွန်မုန်နောက်ဆိုက်ကိုထုတ်ပြီးနိုင်တဲ့အရင်းအမြစ်တွေကိုကြည့်ရအောင်ပ
ါကာဗွန်မုန်နောက်ဆိုက်ကဟိုမီးရှို့ရဖြစ်စင်မှများထွက်တယ်ပြင်ပမှာကာဗွန်မုန်နောက်ဆိုက်ထွက်တဲ့အရင်းအမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်ထရက်ကားတွေရှိတယ်နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မုန်နောက်ဆိုက်တွေထွက်တယ်တဘာဝတန့်ဝိကိုအပူဆွမ်းရင်အောင်မီးရှို့မယ်မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မုန်နောက်ဆိုက်ကဆိုင်အင်ဂျူနီပေါ်တစ်ဘီလီယံ BTU ရှိလို့ရှိရင်ပေါင်50ထွက်တယ်။အရင်နန်းတို့တခြားလောင်စာပေါ့နော်အရင်လောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးတွေဆိုလို့ရှိရင်28ပေါင်ထွက်တယ်။တစ် BTU ဆိုတာဘာလဲဆိုရင်တဘာဝတန့်ဝိကိုသုံးပြီးတော့ရေတပေါင်ကို10ဒီဂရီဥဒေမြအောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန့်ဝိပမာဏပေါ့အဲ့ဒါကို BTU လို့ခေါ်တယ်။ဒီဥပမာတဘာဝတန့်ဝိဆိုလို့ရှိရင်တိဥပပေမှာသူ့ရဲ့ BTU ဆိုတဲ့အပူဆွမ်းအားက1089လောက်ရမ်းနေလို့ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုရဖြစ်စဉ်တွေကကာဗွန်မုန်နောက်ဆိုက်တွေထွက်တာပေါ့နော်။အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာလည်းခင်ဗျာအပူဆွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မုန်နောက်ဆိုက်တွေများလာတာပေါ့နော်။ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုမှဆိုလို့ရှိရင်အင်းနဲ့စီနိချက်နဲ့ဆိုရင်တကယ်လို့ခန်းနေမှာမဖွင့်ထားရင်လည်းအဲ့တမှာကာဗွန်မုန်နောက်ဆိုက်တွေစုနေတတ်တယ်။အိမ်ထဲမှာတုံးတဲ့အပူရဲ့ဆက်ကလေးလိုက်ဆိုတဲ့အိမ်ကကာဗွန်မုန်နောက်ဆိုက်ထွက်တယ်
။ကာဗွန်မုန်နောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဒဏ်ဝင်ဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ်
။လောင်ကျွမ်းမှုဖြစ်စင်မှဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မုန်နောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွတ်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မုန်နောက်ဆိုက်ကများသွားတယ်သူကတစ်ယောက်နဲ့တစ်ယောက်ကပြောင်းမြန်အချိုးနဲ့တတ်တက်နေတယ် ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်အောင်စုမှာဆိုရင်တဘာဝတောင်းဝင်းနဲ့တုံးနဲ့ဆက်ပြီးတာပိုင်ကြီးရှိရဲသူတို့ဆိုလို့ရှိရင်နှစ်တိုင်းနှစ်တိုင်းဆိုရတယ်သူရဲ့ဆွမ်းဆောင်မှုကဘလို့နေလဲဆိုပြီးတိုင်းတာချက်တွေလောက်ရတယ်အဲ့ဆက်ကြီးရဲ့ဒီကိုကောင်းတဲ့ရထွက်လာတဲ့ဟာဘလို့လဲတိုင်းတာရဲ့ခါဆိုရင်တတ်မှတ်ချက်ကတော့နိုင်ထူးချင်းအောက်ဆိုင်ကပဲဘလောက်ဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မိုနောက်ဆိုင်လည်းထည့်ပါအောင်ပါတော့ကာဗွန်မိုနောက်ဆိုင်ထည့်မတိုင်းလို့ရှိရင်ထိတ်ချက်မှအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာမလို့ဆိုတော့ကာဗွန်မိုနောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတည်ခဲနဲ့မြင့်တယ်နေတာလည်းဖြစ်နေတယ်နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မိုနောက်ဆိုက်ကတစ်ခုတောင်းကြည့်တော့မှဒီလောင်ကျောင်းမှုဖြစ်စဉ်တစ်ခုကြီးပါစလောင်ကျနေတာဘာလို့များခါကြက်တွေရှိလဲဆိုတော့ညင်ခွင်းကိုတိတိကျကျသိနိုင်တယ်အဲ့ဒါကြောင့်မလို့သူတိုင်းရတာပေါ့နော
်ဒီလိုအရေးအသွေးတိုင်းတာရမှာကာဗွန်မိုနောက်ဆိုက်ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကမထည့်ထားပါနဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေလူငင်းရမှုဆံရစီမံကုခဲ့တဲ့အခါမှာတောင်းဝင်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝင်းကျင်ငင်းရမ်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကာဗွန်မိုနောက်ဆိုက်ကိုငင်းရမ်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမသတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ။
ဗမာပြည်မှာဒီတိုင်းပြည်လုံးအတိုင်းတာနဲ့ဘင်းနီးယားမှာ2015ကသတ်မှတ်လိုက်တဲ့အရေးသေးတဲ့ဘေးအရကမြင့်တလားနေတလားလည်းမသိဘူး။စိတ်ရောစောက်တော့မယ်ဆိုတော့မှနောက်ခံအရေးသေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်။တိုင်းတာတွေကလည်းကုမ္ပဏီမျိုးဖို့ဆိုတာတိုင်းတာပဲ။ဒါပေမဲ့ဘယ်ရှင်းနေတိုင်းရမယ်ဘလို့စက်အရေးသေးပါလားဆိုတော့သတ်မှတ်ထားခြင်းမရှိဘူး။ဆိုရကသတင်းအချက်လက်ပေါ်အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူး။သူဘာမှပေါ်ဝင်ရင်အရေးသေးထင်ချုပ်တဲ့ညွှန်ကြားချက်စနစ်နဲ့ရှင်းမှာကာဗွန်မိုနောက်ဆိုက်ရဲ့အရေးတွေကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ကြောင်ထင်မှားလည်းဖြစ်သွားနိုင်တယ်။ကာဗွန်မိုနောက်ဆိုက်ကိုငင်းရစေတဲ့အရာတစ်ခုဖြစ်အရေးတွေကိုဘယ်လောက်ပဲရှိရမယ်ဆိုတာနိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတယ်။အဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့ထုတ်ထားခြင်းဟာရေရှည်တက်မှတ်ရတဲ့ကာဝေးပြုတာဖြစ်နေလူတွေလည်းမမေ့ဘူး။နောက်တစ်ချက်ကလည်းလေဒူးတိုင်းတန်ရေးလို့တဲ့အခါမှာသဘာဝတောင်းဝေးတုံးတဲ့ဆက်ကူကိုဆန်ကျင်ဆန်ကျင်ကြီးကလာတော့တိုင်းနေဆိုရင်နိုင်ထူးချင်းအောက်ဆိုင်ပဲတိုင်းပြီးတော့ကာဗွန်မိုနောက်ဆိုင်မတိုင်းလို့ဆိုတာဒိဋ္ဌိရှိဖြစ်သွားမယ်။အဲဒါကြောင့်ကာဗွန်မိုနောက်ဆိုင်ရဲ့ပတ်သက်တဲ့ဆန်ကျင်ဆန်ကျင်တွေကိုသိတာထင်ရှားစွာပေါ်ပြပြနေဖြစ်ပါလေ
။သဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပင်ရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြပါမယ်။